ဒူရောစင်များရှင်တာဝိတိပြည်ဇေရဝန်ကျောင်းအမိမှာအစီရဝရီလို့ခေါ်တဲ့မြကြီးရှိပါတယ်တနည်းသောအခါမှာယဟန်တော်များဟာ၎င်းမြစ်၌ရေသန့်စင်သုံးဆောင်နေကြစဉ်ယဟန်တော်ပါသည်ကောင်းငင်ထက်ပြန်တန်းနေသောဟင်းသာငယ်တကောင်ကိုကြောက်စရက်ခဲနဲ့ပြစ်ပေါက်လိုက်ပါတယ်အဲ့ဒီအဖြစ်ကိုကျန်ယဟန်များကဖျားရှင်ထံပြောက်ပြင်ကြရာပါဏာတိပါဒကံကိုအကြောင်းပြုပြီးဂရုဓမ္မခေါ်လေးနှစ်စွာစောင့်ခင်းရမည်တရားငါးပါးသီလကိုဟောကြားတော်မူပါလေအဲ့ဒီနေ့ကတော့ဂရုဓမ္မအခါတော်နေ့တော်တင်းလာပြီနေပဲဖြစ်ပါတယ်ရှင်လောကကိုဆုံးမလီသာသုံးလောကပရမေတိထာနဲ့အညီကရုဏာမတရားကိုမိန်ချွေမြွေကြားလေသည်သာဝိတိနေပြီစေလို့ရှိွေကြားဆွေအပေါင်းလုံးယဟန်ပြုနေတောင်ဝေတံထေယဟံတို့ဒီခြေဖြန်တန်စင်သုံးဆောင်မီကောင်းငေထက်စီဟင်းနာငမြီကြောက်စရခဲနေယဟံတပါပြတော်ဒီအဲ့ဒီအဖြစ်ကိုပါလာရီတန်ငါကြီးပါနာတိကံမြေဘဂဝါကြီးနန်းရှိပံဒီအတိတ်ကုန်မြွက်ဟောကြသည်မြတ်တရားမြေဇသွားကြီးမတ္တာထာယမြေအတိတ်ကုန်မြွက်ဟောကြသည်မြတ်တရားမြေဇသွားကြီးမတ္တာထာယမြေငါမဖြစ်သတိတရားတူမြတ်ဖယားကဘာကရုဓမ္မခေါ်သည်တော်တလင်းလာပြီမှသောသွင်းဓမ္မရွှေစီကာလင်္ကာတိုင်ပြီဒဏ္ဍပူရမီဆုံးတော်ဒီမောခောင်းရေရှာလို့ကပေးတွေဆိုင်လေပြီကုရုတိုင်ပြီအိမ်မပတ်တာငကူမျိုးဒီဖရလောင်းတော်ကမြင်ကြရမင်းမြင်မီစဘာမြားလေးပေါ်ကျွယ်သည်ကောက်ပဲတီနံပြည့်လျံသည်လာခွဲတဲ့ချိန်မှမှန်ရွာသည်ကုရုတိုင်ပြီကိုအတူယူမိခဲ့သည်ကရုဏမတရားမြတ်ကာလင်္ကာတခွင်ပြီမြင်သတိတရားထုတ်ကိုခါဝလုံးမြဲလေပြီအတိတ်ကိုမြွက်ဟောကြသည်မြတ်တရားမြည်သတ်သွားကြီးမတ္တာထာယာမြည်အတိတ်ကိုမြွက်ဟောကြသည်မြတ်တရားမြည်သတ်သွားကြီးမတ္တာ